က်တန်နေကြဲကြဲလောင်လောင်ထွက်ပေါ်နေတဲ့အေယာရီမြေဆုံရေအားလျက်စစ်ထုတ်လို့ရေးစီမံကိန်းကိုရပ်ဆိုင်ဖို့မြန်မာနိုင်ငံသမ္မတဦးသိန်းစိန်ကဒီကနေ့လက်ရှိအစည်းအဝေးကျင်းပနေတဲ့လွှတ်တော်ကိုတဝန်လွှာပေးပို့လိုက်ပါတယ်။ဒီလိုရပ်ဆိုင်လိုက်တဲ့ဆုံးဖြတ်ချက်ကိုအများကကြိုဆိုခဲ့ကြတယ်လို့အေယာရီမြေရှင်တန်ရေးအတွက်ဆိုရင်ဆက်ရန်နေရာတွေအသုံးပြုပြီးတော့ရွှေတူးဖော်ရာတွေနဲ့တစ်တော့ပြုံးတီးနေရတာတွေကိုဆက်ပြီးတော့တားဆီးဖို့လိုအပ်နေတယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကပြောပါတယ်။ဒီအကြောင်းပြေဆုံးကိုတော့ထိုင်းခြေဆိုင်သတင်းထောက်ကိုမိုးစော်ကဆက်ပြီးတော့ပြောပြပေးပါလားရှင်။
ဟုတ်ကဲ့အခုလိုမြေဆုံဆဲစီမံကိန်းရပ်ဆိုင်မှာဖြစ်တဲ့အကြောင်းသမ္မတဦးသိန်းစိန်ရဲ့တဝန်လွှာကိုလွှတ်တော်အစည်းအဝေးတွေစတင်ချိန်မှာသက်ဆိုင်ရာအမျိုးသားနဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌတွေကဖတ်ကြားပြခဲ့တာဖြစ်ပါတယ်။သမ္မတရဲ့တဝန်လွှာမှာမြေဆုံစီမံကိန်းနဲ့ပတ်သက်ပြီးထက်သွင်းပြောကြားခဲ့တာကိုတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးဖုံးမြင့်အောင်ကအခုလိုပြန်လည်ပြောပြပါဗျာ။မြေ
ဆုံစီမံကိန်းကအဓိကတော့ကျွန်တော်တို့ပြည်သူလူထုဘက်ကမျိုးစုံစီမံကိန်းနဲ့ပတ်သက်ဆွေးနွေးကြောင်းချမှုကိုလာကြည့်ပါတယ်ပေါ့လေ။အဲကြောင့်မျိုးစုံစီမံကိန်းရဲ့လက်ရှိအစိုးရလက်ထက်မှာသူတို့အစိုးရလက်ထက်မှာရပ်ဆိုင်ထားပါမယ်တဲ့
။သမရရဲ့မျိုးစုံဆဲစီမံကိန်းရပ်ဆိုင်နေဆိုတာကိုလက်မခံတဲ့ကိုယ်စားလှယ်တွေရှိရင်တော့လွှတ်တော်အတွင်းမှာအစိုးတင်ဆွေးနွေးရဖို့ရှိနေပြီးလက်ရှိအခြေအနေမှာတော့ကိုယ်စားလှယ်အများစုကလက်ခံကြတဲ့အခြေအနေရှိတယ်လို့လည်းပြောပါတယ်။တဝင်းလွှာမှာပါဝင်တဲ့အခြားအချက်တွေကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးနေတာအကျဉ်းသားတွေလွတ်မြောက်ရေးကိုဖွဲ့စည်းပုံအခြေခံဥပဒေအတိုင်းဆောင်ရွက်မယ်ဆိုတာနဲ့တိုင်းပြည်တည်ငြိမ်ရေးဆိုင်ရာအချက်တွေပါဝင်တယ်လို့ပြောပါတယ်။နိုင်ငံတော်သမ္မတဦးသိန်းစိန်ကသူ့အစိုးရလက်ထက်မှာမြေဆုံဆဲတိဆောက်ရေးကိုရပ်ဆိုင်လိုက်တဲ့အပေါ်မှာတော့မြမဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်အပါအဝင်လူအများကကြိုဆိုခဲ့ကြပါတယ်။ရေကာတာစီမံကိန်းတိဆောက်မဲ့ဒေသမှရှိတဲ့ကချင်လွတ်လပ်ရေးအဖွဲ့ရဲ့ဒုဥက္ကဋ္ဌဟောင်းဒေါက်တာတူးကြကတော့ဒါဟာဒီမိုကရေစီလမ်းကြောင်းကိုရှောက်လန်းနေတယ်ဆိုတာတသိပြလိုက်တာဖြစ်တယ်လို့ပြောပါတယ်။
လေတို့အားလုံးလူလူပေါ့ဗျာဆုချင်းသာပါဒီရာကိုရပ်တန့်ခြင်းတယ်လို့သဘောထားပေးလာကြတယ်လေအဲပြောဆိုလာကြတယ်ဆိုတော့ဒါကတော့ဆက်မလုပ်ခြင်းဘူးလို့ကျွန်တော်လည်းမြင်တယ်လေအားလုံးတို့တန်တာကြီးအနေနဲ့ကတော့လည်းဒါပြည်သူတို့ရဲ့သဘောထားဆန္ဒကိုအလေးထားတဲ့အနေနဲ့ကိုလိုရပ်တန့်ထားလိုက်တယ်ဆိုတာကျွန်တော်ကောင်းတဲ့အဖြစ်ပါလေဒါဒါဒီမိုကရေစီလမ်းကြောင်းကိုတကယ်ဆောက်လာနေပါလေဆိုတာကိုဒါကြတာပြလိုက်တယ်သဘောလေးဆောင်တယ်ဒါကြောင့်မလို့ကျွန်တော်အနေနဲ့တော့ဒါမှန်ဝန်တာရဲ့ကျေစုရဲ့အားလုံးအလေးဒါကျေစုကြလိမ့်မယ်လို့ဝန်တာကြလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ဒေါက်တာတူးကြကလက်ရှိအစိုးရအနေနဲ့အများပြည်သူတွေလိုလားနေတဲ့ပြည်တွင်းငြိမ်းချမ်းရေးတည်ဆောက်ဖို့နဲ့နိုင်ငံရေးပြဿနာတွေကိုတွေးထက်တန်ယူမှုမရှိဘဲဖြေရှင်းနိုင်ဖို့အကြံပြုထားပါတယ်ဖရီဒါခေါ်တယန်ဇာတပတ်ဝန်းကျင်ဖွံ့ဖြိုးတိုးတက်ရေးနဲ့ထင်းထင်းဆောင်ရှောက်ရေးအသင်းရဲ့ဒူဥက္ကဋ္ဌဦးအောင်ကလည်းမြစ်ဆုံဆဲတိဆောက်ရေးရပ်ဆိုင်လိုက်တာကိုကြိုဆိုကြောင်းအခုတို့ပြောပါတယ
်။2012ခုနှစ်ကအကောင်းဆုံးမင်္ဂလာအစီအစဉ်သတင်းပဲ။ကမ္ဘာဆယ်ရီကိုဝတ်ထုတ်တဲ့ဖွဲ့စည်းရပေ90လောက်ရှိတဲ့ဆယ်ဆိုရင်ကမ္ဘာဝန်ကြီးမကြည့်ကြဘူးတဲ့။ဒီနေ့ကြီးတဲ့ဆယ်အပြည့်ဆိုရင်ကမ္ဘာဝန်ကြီးကြည့်ကြတယ်တဲ့။အဲတော့ဆယ်ကြီးတစ်ခုတည်းမဆောက်ဘဲနဲ့ပေ90 60လောက်ရှိတဲ့ဆယ်တွေအများကြီးဆောက်ပဲဆိုရင်ကမ္ဘာဝန်ကြီးလည်းမကြည့်ကြဘူး။ကိုယ်လိုချင်တဲ့ရားလဲဆီလေရအဲ့ဒါအဖြစ်ပဲ
တစ်ဆက်ထဲမှာပဲဥုံးက AR မြစ်ဆက်လက်ရှင်တန်ဖို့အတွက်အခုလိုအကြံပြုထားပါတယ
်ဒီ AR တို့ချင်းတို့မှာရွှေတွေထွက်တော့အခုဟာတနေ့ကိုရွှေပိတ်တာ30လောက်ရအောင်သူးနေကြတာအဲ့ဒီလိုစီးပွားရေးတောင်းကြတဲ့လူတွေကိုရတန်းရရွှေတူးတဲ့ကာမှာမာကျူရီ30ဆာနာ30ရင်းရီကိုအဆုတ်ဖြစ်တယ်အသားရီပဇွန်ရီလေးကြီးလပိုင်းတွေအကုန်သေးတော့လေကျွေးတူးတဲ့အခါမှာတောင်းနေဖြိုးတယ်ဒီကျောင်းတွေလည်းမျိုးမျိုးပျက်စီးသွားတယ်အဲ့ဓာရီကိုရရမယ
်ဒါအပြင်မြေစည်းလွှာမပျက်စီးအောင်တစ်တော့ထိန်းသိမ်းဖို့ AR မြေကျောင်းတစ်လျှောက်တိဆောက်ထားတဲ့စက်ရုံအလုံးုံတွေကစွန့်ပစ်ပစ္စည်းတွေကိုစနစ်တကျထိန်းသိမ်းဖို့နဲ့ကမ်းပါမပြူအောင်တဲတူကြောက်တူးဓာရီကိုစနစ်တကျဆောင်ရွက်ဖို့ကိုလည်းအကြံပြုထားပါတယ်ဒေါ်လာတန်ပေါင်း3600တန်ဖိုးရှိတဲ့မြေစုံစဲစီမံကိန်းကိုမြန်မာအစိုးရနဲ့တရုတ်အစိုးရပိုင်း China Power Investment Corporation တို့က2009ခုနှစ်ကစတင်တည်ဆောက်ခဲ့တာဖြစ်ပါတယ်။မြေဆုံဆဲဟာအမြင့်ပေ900ကျော်ရှိမှာဖြစ်ပါတယ်။ဆဲတည်ဆောက်ပြီးစီးသွားရင်ရေလွှမ်းမှုမဲ့ area ဟာစတူရန်ပိုင်း450ကျော်ရှိပြီးဒါဟာရန်ကုန်မြို့ထဲနှစ်ဆမကကြီးတယ်လို့ခန့်မှန်းကြပါတယ်။ဒီဆဲတည်ဆောက်မဲ့နေရာဟာသခိုင်းငလျင်ပြည့်ဝကျောင်းနဲ့လည်းဆက်ဆက်နေတာဖြစ်ပြီးငလျင်ကြောင့်ဆဲကိုထိခိုက်မဲ့ဆိုရင်ဆဲအောက်ဖက်မှာရှိတဲ့တန်းတဲ့ချီတဲ့ပြည်သူတွေအတွက်စိုးရိမ်စရာလည်းရှိနေတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအခြေစိုက်လှုပ်ရှားနေတဲ့မြမမြေကြောင်းများစောင့်ကြည့်ရေးကွန်ရက်အဖွဲ့ကတော့တရုတ်အစိုးရကုမ္ပဏီ CPI ကလည်းမြေဆုံစီမံကိန်းအပါအဝင်မေခါနဲ့မလီခမြစ်ပေါ်ကရေကာတာစီမံကိန်းခုနှစ်ခုကိုရပ်ဆိုင်ကြောင်း တရားဝင်သတင်းထုတ်ပြန်ပေးဖို့တောင်းဆိုထားပါတယ်။တရုတ်အစိုးရနိုင်ငံခြားရေးဝန်ကြီးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရအမျိုးသမီးဟုံးလီကမြေဆုံဆယ်စီမံကိန်းရပ်ဆိုင်မယ်ဆိုတဲ့သတင်းကိုလေးလာစမ်းစစ်ဖို့လိုအပ်နေသေးတယ်လို့ဖြေကြားခဲ့ပါတယ်။ဒီကနေ့လွှတ်တော်မှာဖတ်ကြားတဲ့သမရရဲ့တဝန်လွှာမှာတော့တရုတ်ပြည်သူသမရနိုင်ငံနဲ့ချုပ်ဆိုထားတဲ့မြေဆုံဆယ်စီမံကိန်းဆိုင်ရာစာချုပ်စတမ်းတွေကိုနှစ်နိုင်ငံမိမပြည့်စေပဲသဘောတူညှိနှိုင်းဆောင်ရွက်မှာဖြစ်ကြောင်းဖော်ပြထားပါတယ်။